မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲစည်းရုံးဟောပြောမှုမှာတော့ဥက္ကဋ္ဌဖြစ်သူဒေါက်ဆန်းစုကြည်ကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားပြောဆိုသွားပြီးတမတော်ရဲ့အခမ်းအနားကိုလည်းအထူးအလေးပေးပြောဆိုခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ဖက်ဒရယ်ကိုအာမခံချက်ပေးနိုင်တဲ့အခြေခံဥပဒေတရဖြစ်ပေါ်လာရေးဥတို့ကိုတပြိုင်နက်တည်းမှလှုပ်ဆောင်ရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့တာပါ။မတ်တင်ကြီးတိုက်ကစူးစီးတင်ပြထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပါတီမူဝါဒတွေကိုတနင်္လာနေ့မှာရုပ်မြင်သံကြားကနေတဆင့်ပြောဆိုရမှာတော့တမတော်ရဲ့အခမ်းအနားကိုအထူးတလဲထည့်သွင်းပြောဆိုခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာတမတော်ဟာအဓိကကျတယ်ဆိုတာနဲ့တမတော်နဲ့ NLD ကြားတန်တရားတွေဖိရှားပြီးပြည်ထောင်စုအရေးအတွက်ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောဆိုခဲ့တာပါ
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရမှာတမတော်ရဲ့ကန္တာကအဓိကဖြစ်တယ်ဆိုတာကျမတို့ပြည်သူပြည်သားများအသိဖြစ်ပါတယ်။ပြင်ဆင်ပြောင်းလဲရေးနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ရဲ့အမြင်နဲ့တမတော်ရဲ့အမြင်ဟာတခြားသေးမဟုတ်ဘူးဆိုတာလေပြည်သူပြည်သားများအသိဖြစ်ပါတယ်။သို့တော်လည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးရဲ့အနာကတည်ငြိမ်တောက်ပရေးကိုလူလားတဲ့နေရာမှာတမတော်နဲ့ကျမတို့အကြလုံးဝကွဲပြားမှုမရှိဘူးလို့ယုံကြည်ပါတယ်။ဗိုလ်ချုပ်ဆန်းကပြည်သူတွေနဲ့ထူထောင်ခဲ့တဲ့ပြည်သူတမတော်ကိုပြည်သူအကျိုးကိုသာဦးတည်ဆောင်ရွက်တဲ့ပြည်သူချစ်တဲ့အဖွဲ့အစည်းအဖြစ်ပြည်သူပြည်သားများကပြင်ပြစွာမြင်နေလိုကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့လာမယ့်ရွေးကောက်ပွဲတွေမှာထွက်ပေါ်လာမယ့်ပြည်သူစံတာကိုလေးစားကာကွယ်ရေးများအပါအဝင်နိုင်ငံရဲ့ကံကြမ္မာမှာဖန်တီးဖို့အတွက်ပတ်သက်တဲ့ကိစ္စအဝဝပြည်သူနဲ့တမတော်တသားတည်းရှိဖို့ကိုနည်းနည်းနဲ့နဲ့လိုလားနေကြပါတယ်။အဖွဲ့ချုပ်ဟာမြန်မာတမတော်ကိုဒီမိုကရေစီစံနှုန်းစံထားများနဲ့အညီတိုးတက်ကိမီပြည်စုံစွာပြည်သူတွေလေးစားချစ်ခင်မှုကြောင့်ကမ္ဘာအလေတင်းတယ်တဲ့နိုင်ငံနဲ့ပြည်သူလွတ်လပ်လုံခြုံအေးချမ်းရေးတို့ကိုအခိုင်အမာကာကွယ်ပေးမဲ့နိုင်ငံကအားကိုးရတဲ့အဖွဲ့အစည်းဖြစ်စေလိုပါတယ်။ဖွဲ့ချုပ်နဲ့တမတော်ကြားတန်တရားတွေဖေရှားပြီးပြည်ထောင်စုအရေးဒီမိုကရေစီရေးအတွက်အပြန်အလှန်ယုံကြည်လေးစားစွာပူးပေါင်းဆောင်ရွက်ချင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးမှလည်းနိုင်ငံရဲ့တည်ငြိမ်မှုပြည်သူတွေရဲ့နှလုံးစိတ်ဝမ်းအေးချမ်းမှုတို့ကိုမထိခိုက်စေဘဲပြည်သူစံတာနဲ့ကိုင်းညီစွာအတူလှုပ်ဆောင်ကြပါတယ်။ဖွဲ့ချုပ်ဟာပြည်သူပြည်သားအလုံးအေးချမ်းတည်ငြိမ်စွာရှင်သန်ပြီးလွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်နိုင်မယ့်လူ့အဖွဲ့အစည်းကိုထူထောင်ကြပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တက်မတော်ကြားတကယ်တမ်းပူးပေါင်းဆောင်ရွက်နိုင်တဲ့အလားအလာပေါ်မှာတော့အရင်စစ်ထောက်လန်းရေးဟောင်းဘုံမှုအောင်လင်းထုတ်ကအခုလိုရှုမြင်ပါတယ
်အခုချိန်ကမှတော့ဒေါ်ဆန်းစုကြည်လည်းသူ့ရဲ့မူလအား25ရက်ကတည်းကသူကြောင်းသွားတဲ့နေရာမှရှိတယ်25ရက်ကတည်းကတော့သူလက်ခံလို့သာ2012ဝင်ခဲ့တယ်ဒါပေမဲ့တဖြည်းဖြည်းဖွဲ့စည်းပုံကိုကြောင်းသွားမယ်ဆိုတဲ့ policy ကိုကြောင်းလာတာရှိတယ်တက်မတော်ဘက်ကလည်းဒီ25ရက်ကတည်းကဖြည်းဖြည်းချင်းလျှော့သွားမယ်ဆိုတဲ့အနေအထားရရှိပါတယ်အဲဒါကျွန်တော်ပြောချင်တာကတိတိဆိုင်ဆိုင်ပေါ့လေဒေါ်ဆန်းစုကြည်နဲ့ဖိုလ်ချုပ်ကြီးမရောက်နိုင်လို့ပေါ့လေဒီဒီလိုဆိုင်တွေ့ပြီးတော့မှဆွေးနွေးလိုက်မယ်ဆိုရင်တော့တမ်ဘရွန်နဲ့ NLD နဲ့အဆင်မပြေကြတာကျွန်တော်တို့မရှိပါဘူ
းဆွေးဆွေးရရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးခါခါပြီးပြီးဖြစ်နေတဲ့တမ်ဘရွန်နဲ့ပြည်လဲရေးအတွက်ကတော့ NLD အနေနဲ့စစ်ဖက်အရက်ဖက်ဆက်ဆံရေးကိုအထူးတလဲပြင်ဆင်ထားဖို့လိုအပ်မယ်လို့မြမရေးသုံးသပ်သူဦးအောင်သူငိမ့်ကထောက်ပြပါတယ
်ဟုတ်ကဲ့ကျွန်တော်မြင်လာတော့တမ်ဘရွန်ဆိုတာက institution ပေါ့နော်သူ့ရဲ့အဖွဲ့အစည်းတစ်ခုအနေနဲ့သူ့အနေနဲ့အကျိုးစီးပွားကိစ္စတွေရှိပါတယ်ကျော်အဲ့ဒီအနေအထားပေါ်မှာဒီ NLD အနေနဲ့ကဟိုပြောမယ်ဆိုလို့ရှိရင်တော့ပေချာလဲသူစေတနာလုပ်တင်တယ်ပေချာလဲဒီကုလစစ်တပ်အရက်ပဲသက်ဆိုင်ရေးတက်စနာကိုကန့်ကျယ်ဖို့သူတို့အနေနဲ့ပေချာမဟာဗျူဟာချပြီးတော့လုပ်တိုင်းတင်တယ်လို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့လူနိုင်ငံမျိုးတွေမှာတော့စစ်တပ်ကအချိန်မျိုးလဲအာဏာပြန်သိမ်းတတ်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့စစ်တပ်ကသူ့ရဲ့ institution ကျိုးစီးပွားပေါ့ဗျာဒါတွေကြီးလာလို့ရှိရင်လည်းအများအားပြဿနာကျုံရတဲ့အနေအထားမျိုးတွေပြပါတယ်ဒါကျွန်တော်တို့နိုင်ငံမှာလည်းမဟုတ်ပါဘူးကြံတဲ့နိုင်ငံတော်တော်များများလည်းဖြစ်တဲ့အနေအထားပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့2015ခုနှစ်ရွေးကောက်ပွဲအတွက်ပါတီမူဝါဒတွေချမှတ်ထားတာမှပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးထားပြီးအခြေခံဥပဒေပြင်ဆင်ရေးတရားမျှတတဲ့အုပ်ချုပ်မှုစနစ်တရပေါ်ပေါက်ရေးနဲ့လွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်ရေးတို့ဖြစ်တယ်လို့ထောင်းဆန်းစုကြည်ကပြောဆိုခဲ့ပါတယ် ဆိုရရနဲ့တိုင်းသားလက်နက်ကိုင်းတို့ချာတနိုင်ငံလုံးအပြစ်ခတ်ရစေရေလက်မှတ်ရေးထိုးမှုဟာတည်တံ့ခံရဖို့လိုအပ်တယ်လို့ထောက်ပြပြီးဒီနောက်ပိုင်းဆက်လက်လှုပ်ဆောင်ရမယ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့အခြေခံဥပဒေပြင်ဆင်ရေးတို့အတွက်ပြည်သူလူထုကလိုလားရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ထမ်းဆောင်ဖို့အသင့်ရှိတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင